မာရသွန်မြန်မာဘတ်ဆက် delivery service ဆိုပြီးတော့ခုမြန်မာပြည်မှာဟိုစတင်ပြီးတော့လုပ်နေပါတယ်အဓိကကတော့ door to door parcel service ပေါ့ခုလောလောဆယ်တော့ရန်ကုန်မြို့တွင်းမှာပဲအဲဒီအကိုပို့ခြင်းတဲ့ parcel ကိုနေချင်းပြီးပို့ပေးတယ်ပေါ့နော်အဲဒီနောက်2လ3လအဲ near future မှာတော့ကျွန်တော်တနိုင်ငံလုံးအနေနဲ့တခြားမြို့ကြီးတွေကနေစပြီးတော့ step by step ပေါ့နော်လုပ်သွားဖို့အဲ့လို service လေးလုပ်နေပါတယ်ကျွန်တော်ပစ္စည်းကိုတော့ဟို limit ရလို့တော့ generally မထားဘူးဒါပေမဲ့အဓိကကတော့ကျွန်တော်တို့က online shopping တွေကို service ပေးတယ်နောက်တစ်ခုကကျွန်တော် floral service တွေကို service ပေးတယ်အဲနောက်တစ်ခုကဒီ bakery တွေကိုတို့ရဲ့ငွေနေကိတ်တို့ဘာလို့ကိုကျွန်တော်က service ပေးတယ်ပေါ့နော်အဲဆိုတော့ဒီ category ကတော့အများကြီးပဲပေါ့ဒါကတော့ကျွန်တော်တို့ဟို customer တွေပေါ်မှာမူတည်ပြီးတော့ကျွန်တော်ကသူတို့လိုအပ်တဲ့ handle ကိုကျွန်တော်တရားလေးဟို case by case လုပ်ပေးရတဲ့သဘောတရားရှိတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့သိထားတော့ဆိုလို့ရှိရင်ကိုဥက္ကဖြိုးဟာနိုင်ငံသားမှာပညာတင်ခဲ့တယ်ကိုတင်ခဲ့တဲ့ပညာနဲ့လည်းနိုင်ငံသားမှာအလုပ်လုပ်ပြီးတော့ရပ်တည်လို့လစာကောင်းကောင်းနဲ့ရပ်တည်လို့ရနိုင်တဲ့အနေအထားမှာရှိတာပဲလေရထားတဲ့ဘွဲနဲ့ဒါပေမဲ့အခုနိုင်ငံသားမှာအဲ့လိုမျိုးမလုပ်ဖ ೇನೆ မြန်မာပြည်ပြန်ပြီးစီးပွားရေးလုပ်ငန်းလုပ်ကိုင်နေဆိုတာဘယ်လိုရွေးချယ်များရှိပါသလဲဆိုတ
ော့အဓိကကတော့ဟိုကျွန်တော်တို့နိုင်ငံသားမှာနေရဆိုရင်တော့ဟို generally ပြောရတော့သူများဟိုဝန်ထမ်းပုံစံမျိုးနဲ့စရမယ်သဘောတရားရှိတယ်ပေါ့နော်အဲမြန်မာပြည်မှာကြတော့ကိုပိုင်ကိုလှုပ်ချင်တဲ့သဘောတရားကိုလှုပ်လှုပ်ကင်လို့ရတယ်။နောက်တစ်ခုကဒီအခုချိန်နဲ့ကလည်းဟိုမြန်မာပြည်အတွက်အကောင်းဆုံးပြန်လာဖို့အချိန်ပေါ့နော်။ဒါဟိုကျွန်တော်တို့ရှေ့က generation မနေမှာမရှိခဲ့တဲ့ဟိုအခွင့်အရေးတွေပေါ့။သူတို့ဆိုရင်ကြောင်းပြီးတယ်ဆိုရင်လည်းပြန်လာခြင်းလည်းလာလို့မရဘူးပေါ့။ကျွန်တော်တို့ပြောချင်တာတိုင်းပြည်ရဲ့အခွင့်အရေးအလောက်မရှိသေးဘူးပေါ့။အခုကတော့ဟိုတကယ်ကို opportunity ရန်ပြည့်နေတဲ့အချိန်မှာကျွန်တော်တို့ကဟိုပြန်လာမယ်ဆိုတော့ဟိုပြန်လာကျွန်တော်က risk တခုတော့ယူရတာပေါ့အဲကျွန်တော်ကပြန်လာရချို့နဲ့တယ်လို့ကျွန်တော်တော့ထင်တယ်ပေါ့နော်နောက်တစ်ခုကလေကျွန်တော်တို့ပြန်လာခြင်းအပြင်လည်းတခြားဟိုအတိုင်းပြည်အတွက်ကောတခြားလူတွေအတွက်ကောဟိုအကျိုးတခုရှိနိုင်မယ်လို့ဟိုကျွန်တော်တို့လည်းမကောက်ဘူးပေါ့ရှိနိုင်မယ်လို့ကျွန်တော်ကထင်တယ်အဲ့တော့ကျွန်တော်တို့ကဟိုအဓိကပြန်လာခြင်းရွေးချယ်ကတော့အဲ့ဒါကြောင့်ပဲဖြစ်ပါတယ်
ဟုတ်ကဲ့ဒီမှာနိုင်ငံထဲမှာလည်းအခုကဟိုလူငယ်တွေကြားထဲမှာအလုပ်ကန်ရှားပါမှုကလည်းများနေတော့ဒီအလုပ်ကန်ဖန်တီးပေးရလည်းရောက်တယ်ပေါ့အဲ့လို
ဟုတ်ကဲ့ဟုတ်ကဲ့မြတ်ဟုတ်ကဲ့ဟုတ်ပါတယ်
ဟုတ်ကဲ့ဆိုတော့အခုဆိုလို့ရှိရင်တချို့လဲဟိုပြည်ပမှာရောက်နေကြတဲ့မြန်မာတွေပညာလာတင်ပြီးတော့ပြန်သွားတာပဲဖြစ်ဖြစ်အရင်တုန်းကဒီအကြောင်းမျိုးကြောင့်နိုင်ငံသားကိုရောက်လာကြနိုင်ငံရေးကြောင့်ပဲဖြစ်ဖြစ်စီးပွားရေးအခြေအနေကြောင့်ပဲဖြစ်ဖြစ်ရောက်ပြီးတော့အခြေချနေထိုင်ပြီးတော့မှအခြေချပြီးတော့မှနိုင်ငံသားမှာအခြေချနေပြီးတော့မှမြန်မာပြည်ကိုအခုပြန်သွားကြတဲ့သူတွေလည်းကြားပါတယ်တချို့လဲအောင်မြင်တဲ့ကျွန်တော်တို့အတန်နေကြတချို့လဲမအောင်မြင်တဲ့အတန်နေကြရတယ်ကိုဥက္ကဖြိုးတို့ကဘလို့အခက်အခဲတွေများရင်ဆိုင်ရပါတယ်ဒီကိုပိုင်လုပ်ငန်းကိုစလုပ်တဲ့အချိန်မှာတနည်းပြောရရင်တော့ကောကပြောတာဒီလိုလုပ်ငန်းမျိုးကပမာပြီးမှအမတန်ရှားပါတဲ့လုပ်ငန်းကိုအခုချိန်တည်းကကျေပြန်မှမရှိသေးဘူးဒါပေမဲ့ဒါ market အရာလိုအပ်တဲ့အနေအထားမှာရှိတယ်ဆိုတော့ဒီဟာစပြီးတော့စွန့်ဦးတည်ထွင်စီးပွားရေးလုပ်ငန်းရှင်တဦးအနေနဲ့မြန်မာပြည်မှာလုပ်ငန်းစလုပ်တော့ဘလို့အခက်အခဲတွေများကြုံရလဲအ
ဲကိုအခက်အခဲကတော့အများကြီးပဲပေါ့နော်အများကြီးပဲဆိုတော့ generally ပြောရရင်ကျွန်တော်တို့ကဟို delivery system ဖြစ်တဲ့အတွက်ကျွန်တော် deliver လုပ်ရမှာပေါ့နော်အဲနံပါတ်1 delivery လုပ်ဖို့ကနံပါတ်1က address system ကောင်းကောင်းရှိဖို့အရေးကြီးတယ်။ဒီနိုင်ငံမှာကအခုဒီဟိုလေးစာတစ်ခုကိုရိုက်လိုက်တယ်ဆိုရင်ကျွန်တော်တို့ကအနည်းဆုံးတော့လေးစာဘယ်မှာရှိရဲဆိုတာကိုကြည့်ဖို့မြေပုံရှိတယ်။နောက်တစ်ခုက GPS system ကောင်းကောင်းရှိတယ်။ကျွန်တော်တို့စီမှာကဟို even မြေပုံတောင်မှ LAN နံပါတ်နဲ့ဟိုရက်ကွက်နံပါတ်နဲ့နေမြေနံပါတ်နဲ့မှန်တဲ့မြေပုံမရှိသေးဘူးပေါ့။အဲ့တော့ကျွန်တော်တို့ကလူတွေကိုပဲဟိုနီးဆက်ပေါ့ဗျာဟိုအိုင်းနာရောက်ရင်ဟိုတချို့လမ်းနေမတွေ့ရင်ဟိုကွင်းရဆိုင်မေးလိုက်လမ်းမေးရဆိုင်ကားဆရာမေးလိုက်ပေါ့အဲဆိုတော့ကျွန်တော်တို့ကဟိုအဲ့လိုခွင့်အဲ့လိုဟာတွေကကျွန်တော်တို့အများကြီးကြုံတွေ့ရတယ်ပေါ့ဒါကတော့တခြားနိုင်ငံတွေမှာဟိုမရှိတဲ့ဟို difficulty တွေပေါ့ဒါကကျွန်တော်တို့ကဆက်တွေ့ရတာပေါ့နော်ဟိုနောက်တစ်ခုကလည်းကျွန်တော်တို့ဒီဟို GPS လိုဟာမျိုးပေါ့ဒါမျိုးကဟိုတခြားနေရာတော်များများသုံးနေပြီကျွန်တော်နိုင်ငံမှာဘလုံးမရှိသေးဘူးဒီကတော့ numbering ဒီ address system မရှိတဲ့အတွက်ဒီ GPS ဆိုတာလုပ်လို့မရတာပေါ့ဒါလေး address system ကိုကိုလုပ်လို့မရဘူးကျွန်တော်လုပ်လည်းမရဘူးအစိုးရကလုပ်ပေးမှရမှာဆိုတော့အဲဒါကတော့ဟိုဒီအခွင့်အရေးဟိုဒီ difficulty အများကြီးတွေတခုပေါ့ဗျာအဲအဓိကကတော့ difficulty တွေများနေတယ်ဆိုရင်လည်းအဓိက difficulty တွေကကျွန်တော်တို့ opportunity တွေပဲပေါ့အဲဒါကြောင့်လေလူတွေကတိတ်ဒီ business ကိုတိတ်မလုပ်ကြတာပေါ့ဟောဒါခက်တယ်ပေါ့ကျွန်တော်တို့ကတော့ခက်ပင်ခက်မှန်သိတော့လဲကျွန်တော်တို့ကဟို risk တစ်ခုအနေနဲ့ယူပြီးတော့ဒီပေါ်မှာကျွန်တော်တို့ဘယ်လောက်သူများတဲ့အဲဟို efficient ဖြစ်အောင်လုပ်နိုင်မလဲဆိုတာကိုယူပြီးတော့ကျွန်တော်တို့ကဝင်ဒီ business ဝင်လိုက်တာပေါ့
ဟုတ်ကဲ့နောက်တစ်ခုက delivery service ကအခုကိုဥက္ကဆူဆိုတော့ပြောတာရန်ကုန်မြို့မှာအခုဆက်ပြီးတော့လုပ်နေဆိုတော့ရန်ကုန်မြို့ဆိုတာလည်းအားလုံးသိကြတဲ့အတိုင်းပဲရင်ကျော်ပိတ်ဆို့မှုကအမတန်ကြီးမားတာအဲ့တော့ဟိုတချို့ဒီမွေးနေ့ ိမ်မုံသွားပြီးတော့ပို့ပေးတယ်လို့ပန်းပို့ပေးတယ်လို့အချိန်မီပို့နိုင်ဘောကဒီရင်ကြောပိတ်ဆို့မှုတွေရှိနေတော့အဲ့ဒီဟာတွေရောအခက်အခဲတွေရှိသလားဘလို့
အခက်အခဲရတော့ရှိပါတယ်ကိုကျွန်တော်တို့ကတော့အဓိကကတော့မြန်ကုန်မြို့မှာဘတ်ဟို traffic ဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့က traffic ဖြစ်ဟိုမှာဘယ်နေရာမှာဆိုရင်ဘယ်အချိန်ဖြစ်လောက်တယ်ပေါ့အဲဒီအချိန်မှာဆိုရင်ဘတ်စကားယူရင်အစင်ဘတ်စကားစီးရင်စီးပြင်မလားကားနဲ့သွားရင်စီးပြင်မလားခုဆိုရင်မြို့ဘက်ယထာရှိတယ်မြို့ဘက်ယထာကလည်းမဆိုးအတွက်မြို့ဘက်ယထာကတော့အားလုံးထဲမှာတော့အချိန်အမှန်ဆုံးလို့ပြောရမယ်အခုလောလောဆယ်တော့ပေါ့နော်အဲကျွန်တော်က3နှစ်နဲ့ဟာကိုကျွန်တော်တို့က3နှစ်နဲ့အချိန်မှာသုံးရတာပေါ့အဓိကကတော့အဲဒီအဲ့ဒီဟာမျိုးလေးသဘောတရားကြော်လွားရတာပေါ့ traffic ဆိုတာကတော့မြို့ကြီးတွေမှာပဲရှိတာပဲဆိုတော့ traffic ရှိတာကိုတော့ဟို difficulty တစ်ခုအနေနဲ့တော့ကျွန်တော်တို့သိယူလို့တော့မရဘူးပေါ့ဒီဟာကိုကျွန်တော်တို့ဘယ်လိုကြော်လွားရမလဲဆိုတာပဲကြည့်လို့ရမယ်ဟုတ်ကဲ့
ဒီ delivery service ဆိုတာဒီ parcel တွေပါလေပို့တယ်ဆိုတာဟာဟိုကဘာမှာလည်းအခု FedEx တို့ UPS တို့သိတယ်မလားအများကြီးရှိကြတယ်ပေါ့နော်ကဘာကျော်ကုမ္ပဏီကြီးတွေရှိဒေတာထဲမှာလည်းကျွန်တော်တို့ EMS တို့ဘာတို့တွေလည်းကြေကြေပြင်းပြင်းရှိနေတာပဲလေတစ်ကဘာလုံးအတိုင်းတန်နေဆိုတော့မြန်မာနိုင်ငံမှာအခုစတီကွန်ကိုစူးတီထွင်စီးပွားရေးလုပ်ငန်းတစ်ခုအနေနဲ့စလုပ်တယ်ဆိုပေမဲ့လည်းဒီလုပ်ငန်းဟာဘယ်လောက်ထိကြေကြေပြင်းပြင်းဖြစ်လာဖို့အထိစိတ်ကူးထားပါတယ်လေကိုအိမ်မက်ပေါ့ကုမ္ပဏီရဲ့အိမ်မက်ကဘယ်လိုရှိလ
ဲ။ကြေကြေပြပြတော့နံပါတ်1အ ਨੇ ဆုံးကတော့ national level ကျွန်တော်တို့ကဖြစ်ဖို့ရန်တာအ ਨੇ ဆုံးဒါဟိုနှစ်နှစ်ငယ်အတွင်းမှာဖြစ်ကိုဖြစ်ရမယ်လို့ကျွန်တော်တို့ကယုံကြည်တယ်။အဲဒီလောက်ဟိုဖြစ်ဟိုဒီလောက်ဖြစ်မှလည်းကျွန်တော်တို့ကနောက်တစ်ဆင့်အနေနဲ့ international ကိုကျွန်တော်တို့ကဟိုသွားလို့ရမှာပေါ့။အဲဆိုတော့အ ਨੇ ဆုံးကတော့ကျွန်တော်တို့က national level နောက်တကယ်ကြီးကျယ်သွားလို့ရှိရင်ကျွန်တော်တို့ကဒီ international worldwide ကိုပို့နိုင်တဲ့အဆင့်ထိရောက်အောင်ကျွန်တော်တို့ကကြိုးစားရမှာပေါ့။
โอเคโกกับพี่เจื้ออายติมาครับ
โอเคครับครับเจื้อติมาครับ